မြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကန်ဆက်ပြည်နယ်ကန်ဆက်စစ်တီမျိုးကိုပြီးခဲ့တဲ့နှစ်ကဒုက္ခသည်တွေဖြစ်ရောက်ရှိလာကြတဲ့ချင်းမိသားစုနဲ့အသက်18နှစ်အရွယ်အုံကီဟိုတာဟာပြီးခဲ့တဲ့တောက်ကြနေကမတော်တဆရေးနှစ်တည်ဆုံးခဲ့ပါတယ်။မိခင်နဲ့အတူရောက်ရှိလာတဲ့တာသမီ၅ဦးလေးကအကြီးဆုံးဖြစ်တဲ့အိုကီဟိုတာဟာအာဂဇာထူးချွန်တဲ့အတွက်ကြောင်းပါလေဘောလုံးတင်းရဲ့ကက်တင်ဖြစ်ပါတယ်။မိသားစုတွေလည်းတစ်ဖက်တစ်လမ်းကနေပြီးတော့ရှာဖွေကိုယ်ညီပြေးနေတဲ့သူဖြစ်တဲ့အတွက်ကြောင့်အခုလိုရုပ်တည့်တည်ဆုံးမှုအတွက်မြို့ကန်တွေကဝမ်းနည်းမဆုံးဖြစ်နေကြပါတယ်အကြောင်းစုံကိုဒေါ်လာတန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အသက်18နှစ်အရွယ်ချင်းလူငယ်အုံကီဟတ်တာဟာအသက်တစ်နှစ်ကနေ15နှစ်တည်းရှိတဲ့ညီငယ်ညီမငယ်၄ဦးနဲ့အတူမိခင်နဲ့အမေရိကန်ပြည်ထောင်စုကန်ဆက်စ်ပြည်နယ်ကန်ဆက်စစ်တီမှာပြီးခဲ့တဲ့နှစ်ကဒုက္ခသည်စခန်းကနေလာရောက်အခြေချခဲ့တာဖြစ်ပါတယ်သူဟာမယာမီခရိုင်ရှိဟျူစတန်ရေကမှာပြီးခဲ့တဲ့သတင်းပါဇူလိုင်လ9ရက်တောက်ချာနေ့ကယင်းနေ့တည်ဆုံးခဲ့တာဖြစ်ပါတယ်။အလောင်းကိုပြန်ရှာဖွေတွေ့ရှိခဲ့ရမှာရဲကစစ်ဆီးခဲ့ပြီးတဲ့နောက်အွန်ကီဟတ်တာဟာမတော်တဆယင်းနေ့တည်ဆုံးခဲ့တာဖြစ်တယ်လို့ရဲကဆုံးဖြတ်ခဲ့ပါတယ်။ခုလိုဒုက္ခတွေဘဝကနေအခက်အခဲတွေလွတ်မြောက်ကျော်လွန်ပြီးအမေရိကန်မှာလာရောက်ခြေချနေထိုင်ခဲ့တဲ့အွန်ကီဟတ်တာယင်းနေ့တည်ဆုံးမှုအတွက်ကန်ဆက်စစ်တီရှိရုပ်သံလွှင့်ဌာနနဲ့သတင်းတွေမှာအကျဉ်းတွင်ဖော်ပြခဲ့ကြပြီးသူနှင့်ပြည်ကျွမ်းသူတွေကလည်းဝန်내မဆုံးဖြစ်ကြတဲ့အကြောင်းထုတ်ဖော်ပြောကြားခဲ့ကြပါတယ်။အုံကီဟတ်တာဟာမိခင်ဖြစ်သူကိုမိသားစုရဲ့ဝင်ငွေတစ်ဖက်တလားရှာဖွေပေးနေသူဖြစ်တဲ့အချိန်ငွေအသည့်အားလိုက်ရတွေမှာအလုပ်လုပ်ရာမှာဒီနှစ်မှာတော့အရှိမြောက်ကန်ဆစ်စီတီကုန်တယ်ကြီးများအသင်းမှာအလုပ်ဝင်ခဲ့ပါတယ်။ကုန်တယ်ကြီးများအသင်းရဲ့ဘုတ်အဖွဲ့ဥက္ကဋ္ဌဘော်ဘီဘေကာဟျူဂျစ်ကခုလိုဟတ်တာကွယ်လွန်မှုတွေဝန်내အကြောင်းသတင်းမီဒီယာကိုပြောခဲ့ပါတယ်။
Our youth ambassadors, we've hired 6 of them for this summer to come in and plant flowers and water.
ဒီနေ့ချစ်ကြီးတန်တမန်တွေဖြစ်ဒီနှစ်အတွက်ကျမတို့က6ဦးကိုငှားရမ်းခဲ့ပါတယ်။သူတို့ကပန်းပင်တွေစိုက်ကြတယ်၊ရေလောင်းကြတယ်၊ပေါင်းမြစ်တွေနှုတ်ကြတယ်၊ကျမတို့ရဲ့လမ်းတွေကိုတာယာလှပအောင်လုပ်ပေးခဲ့ကြတယ်။ဟာတာကခုလိုနွေရာသီမှာသူ့လှုပ်လှုပ်ပြီးသူ့မိသားစုကိုထောက်ပံ့ခဲ့တာပါ။သူ့ဖေကမြန်မာနိုင်ငံမှာပဲကျန်ရှိခဲ့တဲ့အတွက်သူကမိသားစုရဲ့ဝင်ငွေကိုတစ်ဖက်တစ်လမ်းကရှာဖွေပေးနေသူဖြစ်ပါတယ်။ကျမတို့မြို့အတွက်တော့အရေးချင်းရှိတဲ့အနာဂတ်လူငယ်တူဆုံးရှုံးခဲ့တယ်လို့ကျမခံစားရပါတယ်လို့ Bobby Baker Hughes ကသတင်းမီဒီယာကိုပြောခဲ့တာဖြစ်ပါတယ်။ဖခင်ဖြစ်သူကတော့မိခင်ကိုနှိပ်စက်တဲ့အတွက်မိခင်ဖြစ်သူကဒုက္ခသည်စခန်းကနေအမေရိကန်ပြည်ထောင်စုကိုလာရောက်ခြေချဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ Kansas City သတင်းတွေမှာဖော်ပြထားပါတယ်။သူကတော့သူ့ဖခင်ကိုခွင့်လွှတ်ပြီးအမေရိကန်ပြည်ထောင်စုကိုတနည်းလာရောက်ခြေချတာမိသားစုတွေပြန်လည်ဆုံစည်းနိုင်ကြလိမ့်မယ်လို့ပြောလင်းတဲ့အကြောင်းသူ့မျိုးရဲ့ဘောလုံးတင်ဥက္ကဋ္ဌမရီယာဂိုးဘရီကာကိုပြောခဲ့တယ်လို့အသင်းဥက္ကဋ္ဌကသတင်းမီဒီယာကိုပြောပါတယ်ဂိုးဘရီကာကဟတ်တာတို့လိုဒုက္ခတဲ့ခရီးတွေနဲ့တွဲအလုပ်လုပ်ခါ Global FC လို့ခေါ်တဲ့ Global ဘောလုံးအသင်းကိုထူထောင်ပြီးဒုက္ခတဲ့ခရီးတွေကိုကူညီဆောင်ရွက်ပေးနေသူဖြစ်ပါတယ်ဟတ်တာဟာယဉ်ကျေးလီမာပြီးစာကျူးစားတဲ့သူတို့ဖြစ်တဲ့ပြင်ခေါင်းဆောင်အရေးချင်းပြဝသူဖြစ်တယ်လို့သူကရှုနေတာဖြစ်ပါတယ်။ Kansas City ရှိ East High School ကျောင်းမှာတက်နေသူဟတ်တာဟာမနေ့တိုင်းစောစောလာပြီးအင်္ဂလိပ်စကားပြောလူချင်းခဲ့ပြီးစိတ်ဓာတ်ခိုင်မာတဲ့သူဖြစ်တာတွေ့ရတယ်လို့သူ့ရဲ့အင်္ဂလိပ်စာဆရာ Doug Butler ကသတင်းမီဒီယာကိုပြောခဲ့ပါတယ်။ခရီးရန်ဘာသာဝင်ချင်းတိုင်းရင်းသားဟတ်တာဟာဘောလုံးအကစားမှာထူးချွန်တဲ့အတွက်ကြောင့်လေသူဟာကျောင်းရဲ့ဘောလုံးအသင်းကက်တင်ဖြစ်လာခဲ့ပါလေဘောလုံးကြီးပြဂျွန်ဘီကာကဟတ်တာဟာနှလုံးရည်လျုံရည်ရှိတဲ့လူငယ်တူဖြစ်တဲ့အပြင်သူ့လိုစူးစားတဲ့လူငယ်မျိုးရနိုင်ဖို့ကခက်ခဲတယ်လို့သတင်းမီဒီယာကပြောခဲ့ပါလေဒါအပြင်ဟတ်တာဟာဘောလုံးထူးဆိုတဲ့အတွက်ကြောင့်လေကောလိပ်မှာအကစားပညာတော်သင်ဆုတွေရရှိနိုင်တဲ့အရေးချင်းရှိသူဖြစ်တယ်လို့လည်းနီးပြကသုံးသပ်ပါလေဟတ်တာရဲ့ဇာပနအခမ်းအနားကိုတော့ဒီစနေဇူလိုင်လ14ရက်နေ့မှာကျင်းပဖို့ရှိပြီးကျန်ရစ်သူမိခင်နဲ့ညီငယ်ညီမငယ်တို့အတွက်ဟတ်တာကိုအမှတ်တရရည်စူးပြီးဒေါ်လာ2000ခုတန်းဖို့မြို့ကန်တွေကကြိုးပမ်းနေရှိရာမှာ GoFundMe ဆိုတဲ့ web page မှာသွားရောက်လှူဒါန်းနိုင်တယ်လို့လည်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်ရှင်